ဆက်သုံးစီလုံလုံလောက်လောက်ဖြန့်ဖြူးပေးတယ်လို့လုပ်ငန်းရှင်တွေကပြောကြပေးမဲ့လက်တွေမှာဆက်သုံးစီဝယ်ဖို့အခက်အခဲတွေ့နေကြပါတယ်ဆက်သုံးစီဈေးလဲပြီးခဲ့တဲ့ရက်ပိုင်းကတက်လာခဲ့ပြီးနောက်ဆက်တွဲအနေနဲ့ကားငါးကားတွေအရင်ထက်ပိုပြီးများလာတယ်လို့ဒေသခံတွေကဆိုကြပါတယ်ဒီအချိန်နဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးဖို့ချက်ကိုမှတ်သိမ်းထက်ကပြောပြပါပါ
ဆက်သုံးစီဖြန့်ချိမှုတွေမကြခင်ချက်ပိုင်းအတွင်းပုံမှန်အနေထားပြန်လည်ရောက်ရှိအောင်အယောင်ဆိုင်တွေကိုစီလုံးလုံးလောက်လောက်ရောင်းချထားပြီးဖြစ်တယ်လို့မြန်မာနိုင်ငံဆက်သုံးစီအသင်းတာဝန်ရှိသူတွေကဩဂုတ်လ16ရက်ပြီးခဲ့တဲ့တောက်ကြံနေ့တုန်းကပြောပါတယ်ဆက်သုံးစီပြက်လက်နေတဲ့အခြေအနေကရက်20ဝန်းကျင်ရှိလာနေပြီးစီလုံးငန်းရှင်တွေဘက်ကအခုလိုပြောထားပေးမယ်လေဒီကနေ့အထိစီပုံမှန်ဝယ်ယူလို င်တော်တော်ကြာတန်းစီဆောင်ဆိုင်ရပြီးပြင်ပမှာရောင်းချနေတဲ့စီမောင်ခိုစည်းကလည်းတသောင်းဝင်းကျင်အထိရှိနေတယ်လို့ဒေသခံတွေကပြောပါတယ်ဆက်သုံးစီအခက်အခဲအခုချိန်မပြေလည်သေးသလိုကားငှားကတွေလည်းဈေးတက်လာတယ်လို့ပြောကြပါတယ
်မလားပူတော့ကျွန်တော် SPC တိုင်းကလည်းအမှကားရာတန်းရာချီတယ်မန္တလေးကတော့ဒီနာကဖာမစီတိုင်းမှာလည်းအမှတမဝီထီရောက်တဲ့ကားတိုင်းရာကြော်တယ်ဗျဟုတ်ကဲ့စီအကြောင်းလေးဒီ3000တော့ကျော်တယ်ဗျကိုကမှတတိတော်900တောင်ပဲ92ကဟောအဲ့လောက်ရှိတယ်မဟုတ်ကျွန်တော်တို့ဒီနေ့သွားတန်းတော့မှတော်တော်ကြာတော့မှ900ကိုရတာမှ2000 3000တော့ကျွန်တော်မကိုက်တော့အဲ့ကျတော့တိုးရတာနဲ့ကားတော်တယ်ဆိုင်ငယ်သမားကတော့တွန်းတော်လို့ရတယ်သူကလည်း900တော့ပဲရတယ်တစ်ခါတည်းမှမင်းလေးနဲ့ဒီလေးစိတ်ကအသွားပြန်ဆိုရင်ဟောလည်းခုခု6000တော့ရှိသွားပြီနောက်တော့ကျွန်တော်အသွားပြန်ဆို4000ခွဲလောက်ရှိတဲ့ဟာကအသွားပြန်ဆို6000လောက်ရောက်သွားပြီဒီပိတ်ကကားခွင်းချိုဆိုရင်ကားခွင်းချိုဆိုရင်မနေ့တော်ကြီးဆိုရင်ကျွန်တော်တို့ဒီကားခွင်းရတယ်ကျွန်တော်တို့ပြိုတယ်ဆို3000လောက်ပေါက်တယ
်73စီရရှိဖို့အတွက်ညအိတ်ဆောက်ဆန်းရတဲ့အထိဖြစ်နေတယ်လို့လည်းပြောပါတယ်စီကတော့လူတစ်လောက်ဝယ်မရသေးပဲအကန့်အသတ်နဲ့သာဆက်ပြီးတော့ရောင်းချပေးနေတာပါတောင်ကြီးမြို့မှာလဲ73စီအမှန်တကယ်လိုအပ်သူတွေတနေကုန်ချောင်းတန်းစီဆောင်ဆိုင်ရပြီးမှောင်ခိုစင်းနဲ့ပြန်လဲရောင်းချသူတွေကဘူးတွေနဲ့လာဖြစ်ဝယ်ယူတာမျိုးလဲရှိတယ်လို့ဒေသခံတွေကပြောပါတယ်မှောင်ခိုရောင်းချသူတွေကိုလိုက်လံဖမ်းဆီးနေတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့ VOA အနေနဲ့သီးသန့်အတိမပြုနိုင်သေးပါဘူးတောင်ချင်းမြို့မှာလဲ73စီပြက်လက်နေတဲ့အခြေအနေကရက်ကြာလာပေမဲ့ဒီကနေ့အထိတန်းစီနေရဒုံးမယ်လို့ဒေသခံတဦးကပြောပါတယ
်ဒီနေ့ရှင်နေတယ်မပြောင်းလဲသေးပါဘူးမဟဲ့ဒီလိုပါပဲတနေကုန်မဲသူတို့စီမပြက်မချင်းပေါ့ပြက်တဲ့ချိန်မှာသူတို့ပေါ်မှာမူတည်တာပေါ့သူပြက်တယ်တယ်ပြက်တယ်ပေါ့အခုကားတွေကမှလည်းညိုက်ကြောက်နေရတာအရင်တော့မှ1000ကျပ်မှာတယ်သူကတော့3500တော့ရှိတယ်ဒီနေ့မှာရောင်းနေတဲ့ချုပ်ကားတွေရစီပွားရေးတဲ့လူတွေကတန်းနေဘူးတွေနဲ့ချိန်ပြီးပြန်ရောင်းနေတလိကျ9000 7500 1000ကားကတွေက5000 1000လောက်တော့ဟာတယ်တက်တယ်ဗျလာချိုးတောင်ကြီးမူဆယ်ကတော့ဈေးမြောက်တယ်ဗျတောင်ကြီးလာချိုးဆိုရင်၄သိန်းခွဲ5သိန်းလောက်ပေါက်တယ
်73စီပြက်လက်မှုဖြစ်မလားဆိုတဲ့စိုးရိမ်စိတ်တွေနဲ့ဝယ်ယူသူတွေပိုပြီးများပြားလာလို့73စီဝယ်လို့အမြင့်တက်လာတာလို့မြန်မာနိုင်ငံ73စီအတင်တာဝန်ရှိသူတွေကတော့ပြောပါတယ်ပုံမှန်နဲ့ထပြန်လဲရောက်ရှိအောင်ဆိုင်တွေကိုလုံလုံလောက်လောက်ရောင်းချပေးထားတယ်လို့ပြောတာလေဒီကနေ့နဲ့ဆို၄ရက်မြောက်ရှိပါပြီရန်ကုန်မြို့မှာတော့73စီဆိုင်တွေမှာဒီနေ့တန်းစီရတဲ့အခြေအနေကပြီးခဲ့တဲ့ရက်တွေလောက်မရှိတော့ဘူးလို့ဒေသခံတွေကပြောပါတယ်မန္တလေးနဲ့တခြားမြို့တွေမှာတော့73စီဝယ်ယူနိုင်ဖို့ပုံမှန်အခြေအနေပြန်မရောက်သေးဘဲမှောင်ခိုစည်းကွက်နဲ့ရောင်းချသူတွေပိုများလာတယ်လို့ဒေသခံတွေကပြောကြပါတယ်ရှင်